ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်နယ်မှာတော့စစ်ကောင်စီတပ်နဲ့ဒီကရင်မျိုးသားလွမြောက်ရေးတပ်နဲ့တခါသူတို့ရဲ့ပူးပေါင်းတပ်တွေကြားမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာထိုင်းနိုင်ငံပိုင်နယ်ထဲအထိကိုမြန်မာစစ်တပ်လေယာဉ်တွေဝင်ရောက်ခဲ့ပါတယ်။ဒီကိစ္စကိုရေးကြီးခွင့်ချက်မဖြစ်လို့ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားခဲ့ပေမဲ့ထိုင်းစစ်တပ်ကသူ့ရဲ့နယ်မြေလုံခြုံရေးအတွက်စစ်လက်နက်အပြည့်အစုံနဲ့နယ်စပ်မှာကင်းလွတ်မှုတွေလုပ်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွမြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်များစွာလုပ်ခဲ့တာပါ။တိုက်ခိုက်မှုတွေအတွင်းထိုင်းနယ်မြေထဲနေကြော်ပြီးလေရင်ပြန်တန်းလာလက်နက်ကြီးစံတွေကြောက်ရောက်တာတွေရှိခဲ့တဲ့အတွက်ထိုင်းဘက်ကဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဒီအတွက်ထိုင်းပြည်သူတွေရဲ့လုံခြုံရေးအတွက်ထိုင်းစစ်တပ်ကနေဆက်မှာစစ်ရေးရကင်းလဲနေတာတွေကိုလှုပ်လာကြောင်းနေဆက်နေပြည်သူတို့ဖြစ်တဲ့ဦးမိုးကျော်ကအခုလိုပြောပြပါတယ်
။အဲဒီရက်နေ့ဆိုလို့ရှိရင်နေ့ရက်နောက်ဖြစ်သွားပြီ။ဒီခါကင်းလဲတာကခါတိုင်းလုံလုံကြီးဒီပုံစံကင်းလဲတာလေစစ်ရေးရကင်းလဲတဲ့ပုံကိုမြင်ရတယ်။ဘာကြောင့်လဲဆိုကြတော့စကားတွေကိုတုံးပြီးတော့စစ်အဲ့ခါတွေပုံမှာပဲအာဒီဆက်တက်တွေပါတယ်။အဲ့ဒါပခုံးကန်းလောင်ချာတွေပါတယ်။တကယ်လက်နေကြီးကြီးပါပါပြီးတော့မှဒီရတကယ်ဟိုပြင်းနေစစ်စင်းနဲ့ဒီအရာလုံးလုံးကြီးကင်းပတ်တယ်လို့ကျွန်တော်တို့လုံးလုံးကြီးရပေါ့နော်တကယ်ကင်းပတ်နေတာလို့ကျွန်တော်တို့တွေ့ရပါတယ်
။ထိုင်းစစ်တပ်ဘက်ကတော့မြန်မာဘက်ကတိုက်ပွဲတွေကြောင့်ထိုင်းပြည်သူတွေစိုးရိမ်ထိတ်လန့်မှုတွေရှိနေပြီးထိုင်းပြည်သူတွေမထိခိုက်ရအောင်အခုလိုမျိုးစစ်ရေးရကင်းလဲနေတာဖြစ်တယ်လို့လည်းဆိုပါတယ်။ဒီလိုကင်းလဲတာကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကလည်းတစ်ကြိမ်လုပ်ခဲ့ပေမဲ့အခုအခါမှာတော့စစ်ရေးရတေချာပြင်ဆင်လှုပ်ဆောင်တာကိုတွေ့ရတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်။
ပါထိုင်းနဲ့မှာထိုင်းစစ်တပ်ကနေပြီးတော့ဒီလက်နက်တွေပါထုတ်ပြီးတော့ကျတော့လက်ကင်းပက်ရတာလည်းဆိုလို့ရှိရင်မြမပြည်သေးကနေပြီးတော့ကျတော့ဒီဥက္ကဋ္ဌပေါ့နော်ဒါမှဆိုလို့ရှိရင်မျိုးဝရီဘက်မှာတိုက်ပွဲကြီးဖြစ်နေတယ်တပ်မ6ပုံနဲ့မှာတိုက်ပွဲကြီးဖြစ်ရနေပြီးတော့လင်းနေအသုံးပြုပြီးတော့ကျတော့ငါးရဲ့အတွင်းမှာပဲပြန်စင်းနဲ့ငါးရှင်တော့ကျွန်တော်လင်းနေဒီအသုံးပြုပြီးတော့ဒီမြမစစ်တပ်ကနေအသုံးပြုပြီးတော့တိုက်ခိုက်တာတွေတွေ့ရတယ်အဲ့တိုက်ခိုက်တဲ့အခါမှာလင်းနေကြော်ပြီးတော့ထိုင်းလီအဲဒီကနေ့ကြာတာတွေထိုင်းဒီကြောင်းပိုင်တဲ့ဆက်ကိုဝင်ရောက်ပြီးတော့ကြံတန်းတာတွေဖြစ်လာတဲ့အပေါ်မှာဒါဒီဟာနေဆက်လုံးကြီးကဒီတနေ့ဒီတက်ဆင်ထားတဲ့စစ်ဘက်ဆံရကင်းတဲ့မျိုးတွေ့လာတာဖြစ်ပါတယ်ဟုတ်ကဲ့
တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်လျင်နေဟာထိုင်းမြန်မာနယ်ဆက်ထိုင်းနယ်နမိတ်ဖြစ်တဲ့ဖော်ဖရာမြို့နယ်တဲကကျေးပါတွေပေါ်ကိုဖျက်ဆီးခဲ့တာကြောင့်ထိုင်းပြည်သူတွေအထိတ်တလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတဲ့က F-16 တိုက်လေယာဉ်နှစ်စင်းကိုနယ်စပ်ကိုဆေးလွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပရာဝတ်စွန်ချိုင်ဒီကလည်းဂျွန်လ30ရက်နေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်။ထိုင်းတော်ဝင်လေတပ်ကလည်း F-16 နှစ်စီးနယ်စပ်မှာပြန်တန်းပြီးမြန်မာဘက်ကလေယာဉ်နယ်ကျော်ပြန်တန်းမှုကိုတတိပေးခဲ့တယ်လို့မြန်မာစစ်တပ်ဘက်ကလည်းပြန်လည်တောင်းပန်ခဲ့ပါတယ်။လွန်ခဲ့တဲ့10နှစ်ကျော်တုန်းကလည်းမြန်မာဘက်ကနေကျော်ပြီးလေရင်ပြန်တန်းတာတွေရှိခဲ့ဘူးပါတယ်ဒီအတွက်အဲ့ဒီတုန်းကလည်းနောက်ထပ်မဖြစ်စေရပါဘူးဆိုတာကိုတောင်းပန်ခဲ့ဘူးပါတယ်လက်ရှိအခြေအနေအရမြဝတီခရိုင်နယ်ကဥက္ကဋ္ဌစခန်းမကျရေးအတွက်မြန်မာစစ်တပ်ဘက်ကမြေပြင်မှာအင်အားသုံးသလိုလေကြောင်းပစ်ကူတွေတုံးပြီးပြန်လည်တိုက်ခိုက်နေပါတယ်ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းမြေပြင်တိုက်ပွဲတွေကိုပြင်းပြင်းထန်ထန်တိုက်နေပြီးဥက္ကဋ္ဌစခန်းသိမ်းပိုက်နိုင်ရေးကြိုးစားနေကြပါတယ်နှစ်ဖက်တိုက်ပွဲတွေအတွင်းမှာလေကြောင်းကနေတိုက်ခတ်မှုကြောင့်ရောလက်နက်ကြီးကြီးစံတွေပါကြက်ရောက်ပောက်ွဲတဲ့အတွက်ပါအရက်သားတွေတေဆုံးတာထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပြီးထိုင်းနိုင်ငံဘက်ကရာနဲ့ချီရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေလည်းထွက်ပြေးခိုလုံလာကြပါတယ်ရှင်